အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင်
။ရုရှားဆိုရဟာသူ့ရဲ့အင်ဂျင်နီယာနိုင်ငံကြီးသူ့အပေါ်မီကိုအားထားလာအောင်လှုပ်ဆောင်တဲ့အနေနဲ့သူတို့ဖြင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအတ္တလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေတဲ့နိုင်ငံတွေကဒီမိုကရေစီအဆောက်အုံတွေအားနည်းလာအောင်လှုပ်ဆောင်နေပါတယ်။ဒါကြောင့်လည်းရုရှားဆိုရရဲ့မကောင်းတဲ့အဲ့ဒီလုပ်ရက်တွေကိုခုခံတွန်းလှန်နေမဲ့ Malign Kremlin Influence Development Framework CMKI ဆိုတဲ့အဖွဲ့ကို USAID ကပြီးခဲ့တဲ့နေရာဒီအတွင်းတည်ထောင်ခဲ့ပါတယ်။ဥရောပအာရှနဲ့ဥရောပအကြနိုင်ငံတွေကမိတ်ဆက်နိုင်ငံတွေဒီမိုကရေစီအားနည်းလာအောင်လှုပ်ဆောင်နေတဲ့ရုရှားအစိုးရရဲ့ဆောင်ရွက်မှုတွေကိုစီးပွားရေးနဲ့ဒီမိုကရေစီနည်းလမ်းအရခုခံတွန်းလှန်နိုင်မယ့်အစီအစဉ်တွေကို USAID ကချမှတ်ဆောင်ရွက်နေပါတယ်။ CMKI ဟာရုရှားနိုင်ငံနဲ့ရုရှားလူမျိုးတွေအတွက်ရည်ရွယ်လှုပ်ဆောင်ခြင်းမဟုတ်ကြောင်းဥရောပအာရှနဲ့ဥရောပအကြနိုင်ငံတွေဆိုင်ရာ USAID လက်ထောက်အထုတ်ရေးမှူး Brock Bierman ကပြောပါတယ်
It's designed to help countries make their own decisions, to make them more self-reliant, to make them more independent, to allow them...
တိုင်းပြည်အနေနဲ့သူတို့ကိုယ်ပိုင်ဆုံးဖြတ်ချက်ချနိုင်ဖို့ကိုအားကိုကိုနိုင်ဖို့တိကျလွတ်လပ်ပြီးကိုချရောက်ပေါ်ကိုရပ်တည်နိုင်ဖို့သူတို့ကိုဆုံးဖြတ်ချက်ချခွင့်ပေးဖို့စီမံပေးတာဖြစ်ပါတယ်လို့ USAID လက်ထောက်အထုတ်ရေးမှူး Brock Bierman ကပြောခဲ့ပါတယ် CMKI ဟာကဏ္ဍ၄ခုကိုအဓိကအာရုံစိုက်ဆောင်ရွက်နေတယ်လို့လည်းသူကဆက်ပြောပါတယ်
First and foremost, democracy and governance, which basically is an effort to help build democracies in all of our countries. Allow people to decide the path
forward. But what about democracy and autonomy? What about it? The thing is, when you talk about democracy, you talk about the fact that you have to change the country. 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 You have to change the country.ကျွန်တော်တို့အနေနဲ့သတင်းမားတွေဟန်တာရေးနဲ့လွတ်လပ်တဲ့မီဒီယာထုံးကားလာရေးလှုပ်ဆောင်ပေးတာပါလူတို့အနေနဲ့သတင်းတွေအပေါ်ယုံကြည်စိတ်ချရမှုရှိရေးဟာအရေးကြီးပါတယ်တတိယချက်ကတော့လောင်စာဆွမ်းအင်ပါနိုင်ငံတိုင်းဟာလောင်စာစီဖူလုံမှုရှိဖို့လိုအပ်ပါတယ်လို့လက်ထောက်အထုတ်ရေးမှူး BMN ကပြောပါတယ်စရုပ်ထားတဲ့နောက်ဆုံးအချက်ကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်နိုင်ငံတိုင်းဟာသူတို့ကျန်းမာရေးအတိုင်းပြည်နဲ့ကုန်သွယ်ရေးလှုပ်ဆောင်ခွင့်ရှိတယ်ပါတယ်လို့ဆိုပါတယ်တိုင်းပြည်တွေမိခိုအားထားမှုပြုလုပ်အောင်လှုပ်ဆောင်နေတာရုရှားအစိုးရနဲ့သူ့ရဲ့တဆင့်ကနိုင်ငံတွေကြီးပဲမဟုတ်ပါဘူး။အားနည်းတဲ့နိုင်ငံတွေကိုအခွင့်အကောင်းယူအသုံးချဖို့ကြိုးစားနေကြတဲ့မကောင်းတဲ့နိုင်ငံအများအပြားရှိနေပါတယ်။အဲ့ဒီထက်မှာတရုတ်ပြည်သူသမ္မတနိုင်ငံနဲ့သူ့ရဲ့မူမမာနဲ့လုပ်ရက်တွေကိုပံ့ပိုးပေးနေတဲ့ကုမ္ပဏီတွေလည်းပါဝင်ပါတယ်လို့အုပ်ချုပ်ရေးမှူး BMN ကပြောပါတယ
်။ We're looking to make sure that again we help our countries be more self-reliant they understand the agreements they're coming into or getting into
ကျွန်တော်တို့နိုင်ငံအားလုံးကျွန်တော်တို့ကကူညီဆောင်ရွက်ပေးနေတာပါ။တရုတ်နိုင်ငံနဲ့သဘောတူညီမှုလုပ်ဆောင်ရင်ဘလို့အကျိုးဆက်တွေဖြစ်မယ်ဆိုတာသူတို့နားလည်သဘောပေါက်ကြပါတယ်။သူတို့အသုံးပြုနေတဲ့နည်းပညာတွေနဲ့စက်ပစ္စည်းတွေဟာစိတ်ချယုံကြည်ရရလားတစုံတယောက်ရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေပါသွားမလားဆိုတာသိကြအောင်လုပ်ဖို့လိုပါတယ်။ဒီပညာရယူဖို့ပဲဖြစ်ဖြစ်ငွေချီးဖို့အတွက်ပဲဖြစ်ဖြစ်ထိုးလိုက်တဲ့လက်မှတ်ဟာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတာကိုနားလည်သဘောပေါက်ဖို့လိုအပ်ပါတယ်လို့ USAID လက်ထောက်အထုတ်ရေးမှူး Brock Bierman ကပြောခဲ့တာပါ။ CKMI အကြောင်းစိတ်ဝင်စားသူတွေအနေနဲ့ www.usaid.gov website ကိုတွားရောက်ပြီး USAID ရဲ့လှုပ်ဆောင်မှုတွေကိုလေ့လာကြည့်ရှုနိုင်ကြအောင်လဲUSAID လက်ထောက်အုပ်ချုပ်ရေးမှူး Brock Bierman ကအကြံပြုပြောကြားခဲ့ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။